Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်မတ်လ9ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ32 40 48တို့ကနေလိုက်ရိုက်ထုံးလင်းသွားမှာပါရှင်ကျွန်မအင်ဂျင်နီယာ
ပါကျွန်တော်ကျော်စန်းသားပါသမ္မတ်ထရမ့်ရဲ့နေဆက်လူဝင်မှုထင်ကျွေးမှုဝါဒတွေကိုသူ့ရဲ့အရာရှိတွေကသွတ်တော်ရှင်ပေါက်ကောက်ွယ်ပြောဆိုခဲ့ကြပါတယ်ဂျမန်သမ္မတ်ကြီးကိုဗင်နီဇူလာနိုင်ငံကမောင်းထုတ်လိုက်ပါတယ်နိုင်ငံကအမျိုးသမီးတတုရှင်စုကိုမြန်မာတိုင်းရင်းသူတူနဲ့မြန်မာနိုင်ငံမှာမွေးဖွားခဲ့သူတူကိုရရှိကြမှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုဒေါက်တာမျိုးသက်နဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့အင်္ဂါနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဒီနှစ်အတွက်အဓိကထောက်ပြထားတဲ့အချက်တွေနဲ့မြန်မာစစ်တပ်ကတိုင်းပြည်ရဲ့တဘာဝတန်ရာဇာတ်တွေကိုဆက်ပြီးချုပ်ကန့်ထားတာဟာဒေသခံပြည်သူတွေပေါ်လူ့အခွင့်အရေးချိုးဖောက်တာပဲဖြစ်တယ်လို့စွပ်စွဲပြောဆိုထားပါတယ်။
ရန်ကြီးကြီးကမြန်မာနိုင်ငံအထူးကိုယ်စားလှယ်အနေနဲ့တင်ပင်းစရာဆိုလို့ရခင်ကဖြစ်ခဲ့တဲ့ဥပဒေဒီရေ
ဒါကတော့လူခွေရေးရောမြမဥပဒေရေးရမှာလေလာသုံးတက်နေသူတို့ကနေပြီးတော့ VOA ကိုပြောသွားတာပါသတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံနှာစင်ရဖို့ရှိပါတယ်ဒါပြင်မနေ့ကရန်ကုန်မြို့တော်ခမ်းမမှာပြုလုပ်တဲ့ရန်ကုန်မြို့တစ်စီမံကိန်းနဲ့ပတ်သက်တဲ့အများပြည်သူရှေးမောက်ဆွေးနွေးပွဲမှာဘာတွေပြောကြားသွားသလဲဆိုတာတွေကိုလည်းကောက်နှုတ်တင်ပြပေးဖို့ရှိပါရဲ့ရှင်။နောက်ပိုင်းမှာတော့မြမအရေးသုံးသက်ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပါအောင်ရှင်
။နေဇတ်ထင်ချိုးရေးဆိုင်ရာသမ္မတ်ထရမ့်ရဲ့မူဝါဒကိုအမိငယ်လုံခြုံရေးဆိုင်ရာထိပ်သီးအရာရှိကြီးနှူးကအောက်လွတ်တော်ရှင်းမှောက်မှာဘူရူနီယာကောက်ွယ်ပြောကြားသွားရပါတယ်။အမေရိကန်ပြည်ထောင်စုရဲ့အထောက်ထားမဲ့ဖျက်ကျော်ဝင်ရောက်လာတဲ့မိသားစုဥယျာဉ်များပြားလာတဲ့ဆိုတဲ့အချက်လက်သစ်တွေထုတ်ပြန်ပြီးနောက်တနေ့မှာပဲအခုလိုခုခံကောက်ွယ်ခဲ့ကြတာပါ။ခိုလုံခွင့်ရလိုသူတွေနဲ့အထောက်ထားမဲ့ပြောင်းရွှေ့လာသူတွေကိုအမေရိကန်မှာဘယ်လိုပုံစံနဲ့ထိန်းသိမ်းပြုမှုဆက်ဆံထားသလဲဆိုတာနဲ့ဒီနေဆက်အခြေအနေဟာသမ္မတ်ထရမ့်အရေးပေါ်အခြေအနေကြီးညာရလောက်အောင်ဘယ်လောက်ထိဖက်ဆက်မှုရှိနေသလဲဆိုတာတွေကိုလွှတ်တော်အမတ်တွေကအမိမြေလုံမျိုးရေးဝန်ကြီးခရစ်စတန်နီယယ်ဆင်းနဲ့အကောက်ခွန်နဲ့နေဆက်ကာကွယ်ရေးအကြီးအကဲကဗင်မက်ကလင်းလန်တို့ကိုမေးမြန်းခဲ့ကြတာဖြစ်ပါတယ်။ဝန်ကြီးနီယယ်ဆင်းကဒီပြဿနာဟာလုံးဆက်မဟုတ်ဘူးစစ်မှန်တဲ့အရေးပေါ်အခြေအနေတရားဖြစ်တယ်လို့အလွတ်တော်အမိမြေလုံမျိုးရေးကော်မတီရှင်းမှောက်မှာပြောကြားသွားပါတယ်။အကောက်ခွန်နဲ့နေဆက်ကာကွယ်ရေးဌာနရဲ့အင်္ဂါနေ့ထုတ်ပြန်ဆက်စည်းရင်းအရပြခဲ့တဲ့လအတွင်းနေဆက်မှာထင်းထင်းထားခဲ့ရသူအရေအတွက်9600ကျော်ရှိခဲ့တယ်လို့သိရပါတယ်။အခုလိုထိတ်တန့်အရာရှိတွေကိုအောက်လွှတ်တော်ကကြားနာဆစ်ဆေးတာသမ္မတ်ထရမ့်ရဲ့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာမှုကိုပယ်ချခြင်းမစစ်အထက်လွှတ်တော်မဲမခွက်ခင်ပြုလုပ်ခဲ့တာဖြစ်ပြီးနောက်ပတ်မှမဲခွက်မယ်လို့ယူဆပါတယ
်။ American ပြည်တော်စုဟာမနစ်ကနဲ့ဆိုင်းရင်ပြည်ရင်းသွင်းကုန်ပမာဏအတော်များများတင်သွင်းခဲ့တဲ့အတွက် American နိုင်ငံရဲ့ကုန်သွယ်ရေးလုံခြုံရေးပြမှုဟာစံချိန်တင်လောက်အောင်ဒေါ်လာဘီလီယံ900နီးပါးရှိခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်အနေနဲ့အခုလိုသွင်းကုန်ထွက်ကုန်ပမာဏကွာဟမှုကိုကြုံတွားစေဖို့အတွက်ကုန်သွယ်ရေးဆိုင်ရာမူဝါဒတွေကိုချမှတ်ခဲ့ပေမဲ့အခုလိုလုံငွေပြမှုကများလာခဲ့တာဖြစ်ပါတယ်။ဝန်ဆောင်မှုလုပ်ငန်းတွေအပါအဝင်ကုန်သွယ်ရေးလုံငွေပြမှုအလုံးဟာ2008ခုနှစ်ကစပြီးကြည့်ရင်အမြင့်ဆုံးပမာဏဖြစ်လာတာပါ။ကုန်သွယ်ရေးလုံငွေပြမှုများပြားခြင်းဟာတိုင်းပြည်ရဲ့စီးပွားရေးကိုထိခိုက်စေနိုင်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။သမ္မတထရမ့်အနေနဲ့တရုတ်သွင်းကုန်တွေအပေါ်မှာအခွန်တိုးမြင့်ကောက်ခံတာပြည်ပကအလူမီနီယံနဲ့တန်မဏိတွေအပေါ်မှာအခွန်တိုးကောက်မှုတွေကိုလှုပ်ဆောင်ခဲ့ပေမဲ့တရုတ်မက္ကဆီကိုနဲ့အီးဥရောပသမဂ္ဂတို့နဲ့ကုန်သွယ်ရေးလုံငွေပြမှုဟာတိတ်ကိုမြင့်တက်လာတာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကုန်သွယ်ရေးသဘောတူညီမှုရလုံနေပြီလို့ဆိုနေကြပေမဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့ပြီးပြည့်စုံတဲ့သဘောတူညီချက်မဟုတ်သမျှသမ္မတထရမ့်ကပယ်ချလိမ့်မယ်လို့သတိပေးပြောကြားထားပါတယ်
။သမ္မတနီကလတ်မဒူရိုနဲ့နိုင်ငံရေးတိုက်ပွဲဆင်ဖက်တွေတိုက်ခံကောင်းဆောင်ခွန်ဂွိုက်ဒိုကိုထောက်ခံတဲ့အတွက်ဂျာမန်သမ္မတကြီးကိုဗင်နီဇူလာအစိုးရကမောင်းထုတ်လိုက်ပါတယ်။ဗင်နီဇူလာပြည်တွင်းရေးမှဝင်ရောက်ဆွတ်ဖက်နေတဲ့ဂျာမန်သမ္မတကြီးဒန်နီယယ်ခရီနာ48နှစ်အတွင်းထွက်ခွာရမယ်လို့ဗင်နီဇူလာအစိုးရကကြေညာချက်မှဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုအပေါင်းဝင်နိုင်ငံပေါင်း50လောက်ကဗင်နီဇူလာနိုင်ငံယာယီကောင်းဆောင်အဖြစ်အသိမှတ်ပြုထားတဲ့ခွန်ဂွိုက်ဒိုဟာခရီးသွားခွင့်ပြည်ပြင်ထားမှုကိုဖီဆန်တဲ့အနေနဲ့လက်တင်အမေရိကနိုင်ငံတွေစီကိုသွားရောက်ခဲ့ပြီးခီးတရင်လေရင်တစင်းနဲ့ဗင်နီဇူလာကိုပြောင်းလာတာဖြစ်ပါတယ်။ခီးရောင်းဆိုင်မှာပဲမဒူရိုနှုတ်ထွက်ရေးတောင်းဆိုတဲ့လူလူဆန္ဒပြပွဲတရက်ကိုခေါ်ယူခဲ့ပါတယ်။ဗ ပြီးခဲ့တဲ့နှစ်ကထပ်မံပြုလုပ်ခဲ့တဲ့ရွေးကောက်ပွဲမှာရုရှားထောက်ခံသူမတူတူအနိုင်ရတဲ့ဆိုပေမဲ့အဲ့ရွေးကောက်ပွဲဟာတရားမဝင်ဘူးလို့ဂွိုက်ဒိုထောက်ခံသူတွေကပယ်ချထားကြတာပါအခုလိုဂျာမန်စံမကြီးကိုမောင်းထုတ်လိုက်ကြဟာနားလည်ရခက်တဲ့ဆုံးဖြတ်ချက်တရားဖြစ်တယ်တင်မှာမှုကိုမလျော့ပါစေတဲ့အပြင်ပိုပြီးအချိန်ကြီးလာစေလိမ့်မယ်လို့ဂျာမန်နိုင်ငံသားရဲ့ဝန်ကြီးဟိုက
American Tatoga, say so, Dota Tramune, Jen Sainia, Sorry Arabia, Nangane, American Luya Sassain, but the B, Sorry Arabia, Saya, American Tamajipine, Tamara, Donald Trump, Amisian, Tentuan Lide, Aniza Bujoji, John Abizeka, Ahugan Piosu Library, Florida Dinega, Republican Ama, Marco Rubioga, Sorry Inche Mena, Mohammed Bin Salmanha, Luzo Gai, Luxon, Bonsamu, Locate, Lupio Tara Chipari, Iran, Lomu Mugu, Tambia Yima, Sorry Arabian, American Atelodoma, Badiji, Nea Salonga, Madrigaro, Sorry Arabia, Majadiga, Lusamuri, Nepatepi, Majina Jampiata, Nijara Pipari, Washington Post, Tarensaga, Tarentama, Jamal Khashoggi, Turikiga, Sorry Gonsi Yoma, Takam, Nepatepi, Tawan Sidu, Susuetadu, Sorry Nanganda, Sakano, Pomale, American Suaga, Ayu Tankatara Pipari.
VOA American Tamanetha Jamavada Sidunigu, Manet Chonai Gani Kuranai T, Tidu Bija Tonsen Hne, Kilohas Kutung Tonga, Tidu Bija Lise, Kilohas Kunle Shetonya, Tidu Bija Lise Shet, Kilohas Chowten Natonya, Dudia Naiwama, Taila Mija Tia Kuze, Kilohas Tinga Kung Arugani, your Tolan Pinwa.
Pashidan Nura, VOA, the dinner with the Rasmianas in the Yara Chipare. American ငံကြီးဌာနကချင်းမြင့်တဲ့2019ခုနှစ်အတွက်နိုင်ငံတကာအမျိုးသမီးသတ္တိရှင်စုကိုမြန်မာနိုင်ငံတိုင်းရင်းသူနော်ကညော့ဖော်နဲ့မြန်မာနိုင်ငံမှာမွေးဖွားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသူရာဇီယာဆူဒန်နာတို့ကနိုင်ငံတကာအမျိုးသမီးကျန်းစီဦးနဲ့အတူလက်ခံရရှိကြမှာဖြစ်ပါတယ်။နောက်ကညော့ဖော်ဟာညီညာရေးတက်ကြွလှုပ်ရှားသူတူဖြစ်ပြီးကရင်အမျိုးသမီးအဖွဲ့ KWAR2ရဲ့အထွေထွေအတွင်းမှလည်းဖြစ်ပါတယ်။စီးပဒိပခရရဲ့အတွင်းအမျိုးသမီးတွေလိမ်ပိုင်းဆိုင်ရာစောကခံရတာကိုဂူဂျူးမငဲပဲမှတ်တမ်းပြုစုရမှာတက်တက်ကြွကြွလှုပ်ဆောင်ခဲ့သူတူဖြစ်ပါတယ်။ရာဇီယာဆူဒနာကရောရခိုင်ပြည်နယ်မောင်းနှွမ်မြို့မှာရိုဟင်ဂျာမိဘနှစ်ပါးကမွေးဖွားခဲ့ပြီးသူမတို့လူဖွဲ့စည်းရဲ့လူခွင့်ရေးအတွက်လှုပ်ဆောင်ခဲ့တယ်လို့ဖော်ပြထားပါတယ်။ဘင်္ဂလားဒေ Witness to Horror, Rape by Command စတဲ့အစီရင်ခံစာတွေထုတ်ပြန်ခဲ့ပါတယ်။ Washington မြို့တော်အမေရိကန်နိုင်ငံရဲ့ရုပ်မှမလ9ရက်နေ့ဒီကနေ့ပြုလုပ်မဲ့စုကြည်မြင့်တဲ့အခမ်းအနားကိုနိုင်ငံရဲ့ဝန်ကြီး Mike Pompeo လက်ခံကျင်းပမှာဖြစ်ပြီးသမ္မတကတော်မလနီယာ ထရမ့်တက်ရောက်အမှတ်စကားပြောကြားမှာဖြစ်ပါတယ်။ဒီစုကိုမြန်မာနိုင်ငံသူမဇင်မာအောင်က2012မတ်မစ်ဇဘက်ချူက2015မှာအဖြစ်ပြီးရရှိခဲ့ကြပါတယ်။
မြန်မာစစ်တပ်က2018ခုနှစ်အတွင်းရိုဟင်ဂျာတွေပေါ်မှာရက်စက်တဲ့ပြစ်မှုတွေကိုကျူးလွန်ခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်အတွက်ကနဦးဆက်ဆွဲမှုတွေလုပ်ဖို့နိုင်ငံတကာရာဇဝတ်မှုတရားရုံး ICC ရှေ့နေများပါဝင်တဲ့အဖွဲ့ဟာဗုဒ္ဓဘူးနေမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေပါတယ်။အခုလိုလာရောက်တာဟာ ICC ရဲ့ကနဦးခီးစံဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကအချင်းချင်းဆိုင်ရာစိုးရိမ်မှုတွေအတွက်သူတို့တရားရုံးကလှုပ်ဆောင်နေတဲ့ဆက်ဆဲမှုတွေရဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်တယ်လို့ICC ကသူတို့ရဲ့အကြေညာချက်ကို AFP သတင်းဌာနကိုအီးမေးလ်ပို့အတည်ပြုခဲ့ပါတယ်။ကနူးစစ်ဆေးမှုဟာစုံစမ်းစစ်ဆေးမှုမဟုတ်ကြောင်းနဲ့လုံရုံလုံဆန်လုပ်ငန်းတွေကိုလှုပ်ဆောင်သွားမှာဖြစ်ပြီးရာဇဝတ်ပြစ်မှုအဖြစ်နဲ့ဆက်ဆွဲထားတာတွေနဲ့ပတ်သက်တဲ့အချက်အလက်စုဆောင်းမှုတွေသူတို့အဖွဲ့ကနေပြီးတော့တခုမှလှုပ်ဆောင်မှာမဟုတ်ကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။သူတို့အဖွဲ့ဟာတိကျလွတ်လပ်မှုရှိတယ်လို့ ဘင်္ဂလားဒေ့ရှ်နဲ့မြန်မာဆိုင်ရာအခြေအနေတွေနဲ့ပတ်သက်တဲ့ကနဦးစစ်ဆင်မှုတစ်စိတ်တစ်ပိုင်းဟာလည်းသူတို့ရုံးရဲ့လှုပ်ဆောင်စေလုပ်ငန်းဖြစ်ပြီးဒါကိုလုံရုံလှုပ်ဆောင်ပုံစံနဲ့လုပ်မယ်လို့လည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်အရာရှိတဦးကတော့ ICC အဖွဲ့ဟာဘင်္ဂလားဒေ့ရှ်အရှိတောင်ပိုင်းကရိုဟင်ဂျာ 9,400 လောက်နေထိုင်ရာကော့ချက်စ်ပစားကိုတွားရောက်မှဖြစ်ကြောင်းပြောကြားခဲ့ပါတယ်။မနစ်ကစက်တင်ဘာလတည်းမှာ ICC ရှေ့နေဖာဒိုဘန်ဆိုတိုကဒါကမြန်မာကိုရိုဟင်ဂျာမွတ်စလင်တွေပေါ်မှာတပ်ဖြတ်မှုတွေ၊လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့အတင်းနှံထုတ်မှုတွေအပါအဝင်ရာဇဝတ်ပြစ်မှုတွေကျူးလွန်ကြောင်းဆွဆွဲချက်အတွက်ကနဦးစုံစမ်းစစ်ဆေးဖို့အမှုဖွင့်ခဲ့တာဖြစ်ပါတယ်။အခုလာရောက်တဲ့အဖွဲ့ထဲမှာတော့သူမှမပါဝင်ဘူးလို့တရားရုံးကပြောပါတယ်
။နှစ်ပေါင်း20နှစ်ရွာရှိလာပြီဖြစ်တဲ့အာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်ရေးအတွက်ဥပဒေရန်တရားကိုအချိန်ရွာကြီးမားတဲ့အမေရိကန်အထက်လွှတ်တော်အမတ်နှစ်ဦးကတင်သွင်းလိုက်ကြပါတယ်။အလီဘန်သဘုံတွေနဲ့အမေရိကန်အရာရှိတွေတိုက်ရိုက်ဆွေးနွေးနေကြချိန်မှာပဲအခုဥပဒေကြမ်းတင်သွင်းတဲ့ကိစ္စဖြစ်ထွန်းလာတာပါအထက်လက်တော် Republican အမတ် Ron Paul နဲ့အထက်လက်တော် Democrat အမတ် Tom Udodo ဟာ2019 Afghan ဥပဒေကြမ်းလို့ဆိုတဲ့ကိစ္စကိုဆင်ကြားခဲ့ကြတာဖြစ်ပါတယ်45ရက်အတွင်းစနစ်တကျတက်ရုပ်သိမ်းဆုတ်ခွာပြီးအဆောက်အဦတွေလုပ်ငန်းတွေကို Afghan အစိုးရစီဆွဲအမဲ့အစီအစဉ်ဖြစ်တယ်လို့ဆိုထားပါတယ်စက်တင်ဘာ7ရက်တိုက်ခိုက်မှုတွေအတွက်အယ်ကာအီဒါတို့ဘော်ဒဏ်ခတ်တဲ့လုပ်ရက်ကိုအောင်မြင်စွာလုဆောင်နိုင်ခဲ့ပြီးအင်ပြန်ချင်းရောက်ပြီလို့စနေတာရွန်ပေါ်ကပြောကြားကြောင်းကိုကဖော်ပြပါရယ်စစ်ပွဲဆက်တင်ချိန်2017ကစလို့အမေရိကန်တပ်သား2300ကျော်စီဆုံး2000ကျော်ဒဏ်ရာရရှိခဲ့ပြီးကုန်ကျငွေတစ်နှစ်ကိုဒေါ်လာ57ဘီလီယံစုစုပေါင်း1ထရီလီယံသန်းပေါင်း2သန်းရှိခဲ့ပြီဖြစ်တယ်လို့လည်းဖော်ပြထားပါရယ်ခင်ဗျာ
သတင်းတွေကိုဦးကျော်စန္ဒာနဲ့ဒေါက်ခင်မျိုးတက်တူကပြောပြသွားတာပါရှင်အခုတော့သတင်းဆောင်မတွေကိုဆက်လက်တင်ပြမှာပါမြောက်ကိုရီးယားကပင်မဒုံးကျည်စစ်တပ်ရေးနဲ့ပြည်လူရေးစခန်းတစ်ခုကိုပြန်လည်တည်ဆောက်နေတဲ့သတင်းတွေရထားတယ်လို့တောင်ကိုရီးယားနဲ့အမေရိကန်ပုဂ္ဂလိကသုတေသနဌာနနှစ်ခုကပြောပါတယ်ဒီသတင်းတွင်နဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အတီးပြုတ်ပြောဆိုဖို့ရာစောနေတဲ့ကြောင့်နဲ့ဒီသတင်းတော်မှန်ခဲ့ရင်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်အပေါ်တိတ်ကိုစိတ်ပြတ်မိမှာဖြစ်တယ်လို့ပြောပါရယ်အပြည့်စုံကတော့ဒေါက်ခင်မျိုးသက်ကဆက်ပြီးတော့ပြောပြမှာပါရှင
်မြောက်ကိုရီးယားနိုင်ငံအနောက်မြောက်ဖက်တုံချန်ရီဒေတာကဆူရီဂျိုရုလွှတ်တင်တဲ့စခန်းမှာဆောက်လုပ်ရေးလုပ်ငန်းတွေပြန်လည်စတင်နေတယ်လို့တကပိတ်ကြမ်းနာပွဲမှာတောင်ကိုရီးယားလွှတ်တော်အမတ်တွေကိုထောက်လှမ်းအရာရှိတွေကအရှင်ခံတင်ပြခဲ့တယ်လို့ဗိုလ်တော်ဖူးနေထုတ်တောင်ကိုရီးယားရုံးဟပ်တရင်မှာဖော်ပြထားပါတယ်။ဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကလည်းအင်ကာနေ့ညနေပိုင်းမှာအရှင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပြီးမြောက်ကိုရီးယားဟာဆိုဟေးစခန်းကဂျိုရုပစ်စင်မှာဒေါင်လိုက်ပစ်လွတ်တဲ့အင်ဂျင်စမ်းသပ်ပစ်စင်နဲ့တဲပို့လန်းပါတဲ့အဆောက်အုံတွေအများတီဆောက်နေတယ်လို့ဂျိုရုတပ်ပုံတွေမှာတွေ့ရကြောင်းဖော်ပြထားပါတယ်။မြောက်ကိုရီးယားအရေးစောင့်ကြည့်အကဲခံနေတဲ့38 not website ကလည်းအလားတူဖော်ပြခဲ့ပြီးဒီဆောက်လုပ်ရေးလုပ်ငန်းတွေကိုဒီနှစ် February 16ရက်ကနေမတ်လ2ရက်နေ့အတွင်းစတင်ခဲ့တာလို့လည်းပြောပါတယ်။အခုထွက်ပေါ်လာတဲ့သတင်းတွေနဲ့ပတ်သက်ပြီးဗိုလ်တဖူးနေက American သမ္မတ Donald Trump ကိုသတင်းတောက်တွေကမေးမြန်းရမှာတော့သမ္မတကဒီကိစ္စအတွက်ပြောဖို့ရာစောင့်နေသေးပေမဲ့ဘာပဲပြောပြောဒီလိုသတင်းတွေထွက်နေတာဟာမကောင်းကြောင်းနဲ့နိုင်ငံဆက်ဆံရေးကကောင်းနေတာဖြစ်ပြီးဒီကြတနာကိုဖြည့်ရှင်းရမှာဖြစ်ကြောင်းပြောပါတယ
်။ I would be very disappointed if that were happening.
တကယ်လို့ဒီကိစ္စမှန်နေလို့ဆိုရင်တော့ကျွန်တော်အတော့ကိုစိတ်ပြတ်မိမှာပါ။အခုထွက်လာတဲ့သတင်းတွေကစောနေပါသေးတယ်။ဒီသတင်းကတကယ်မှန်တယ်ဆိုရင်တော့ဥက္ကဋ္ဌကြီးကင်မ်ကိုကျွန်တော်သိစိတ်ပြတ်မိမှာပါ။ဒါပေမဲ့စိတ်ပြတ်ရမယ့်အခြေအနေတော့ရောက်မယ်မထင်ပါဘူး။ကျွန်တော်တို့စုံစမ်းကြည့်မှာပါ။နောက်ဆုံးမတော့တာကိုဖြည့်ရှင်းနိုင်ပါလိမ့်မယ
်။မြောက်ကိုရီးယားကအခုလိုတိဆောက်နေတဲ့သတင်းဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲအပြီးသတင်းတစ်ပတ်ကြာမှာပေါ်ထွက်လာတာဖြစ်ပါတယ်။ February 28မှာပြုလုပ်ခဲ့တဲ့ဒုတိယကြိမ်ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကထိပ်သီးဆွေးနွေးပွဲမှာတော့မြောက်ကိုရီးယားကနျူကလ িয়ার နဲ့ကင်းစင်ရေးအခိုင်အမာကတိပေးမှာတာအပြန်အလှန်နဲ့အမေရိကန်ကပိတ်ဆို့တန်ခတ်မှုတွေကိုဖယ်ရှားပေးဖို့ပြောဆိုခဲ့ရကနေထိပ်သီးဆွေးနွေးပွဲလည်းပြတ်ခဲ့တာဖြစ်ပါတယ်။ခေါင်းဆောင်နှစ်ဦးတို့ဟာမနစ်ကဂျူလိုင်လတွင်ပထမဆုံးချိန်ဖြစ်တဲ့စင်ကာပူနိုင်ငံမှာတမန်ဝင်တွေ့ဆုံခဲ့ပြီးတဲ့နောက်မြောက်ကိုရီးယားကဆိုဟေးစခန်းဖြတ်သိမ်းတဲ့အစီအစဉ်တွေစတင်ခဲ့တာဖြစ်ပါတယ်။အ အဲ့ဒီပထမအကြိမ်ခေတ္တအစည်းအဝေးမှာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဲထင်းတက်တုံဆန်းသက်ပြလုံမှုတွေအဆုံးသတ်ရအတွက်တိတိကျကျမဟုတ်တဲ့သဘောတူညီမှုတက်ကိုရခဲ့ကြတာပါ။အဲ့ဒီခေတ္တအစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကပင်မဒုံးကျည်အင်ဂျင်ဆန်းသက်စခန်းကိုဖျက်သိမ်းတယ်လို့သူ့ကိုကတိပေးခဲ့ကြောင်းသတင်းတောက်တွေကိုပြောခဲ့ပါတယ်။သမ္မတကစခန်းနာမည်အတိအကျထုတ်မပြောပေမဲ့ဒီစခန်းဟာတုံချန်ရီဒေတာကဖြစ်ကြောင်းအမေရိကန်အရာရှိတူရဲ့ပြောကြားချက်ကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်။အခုလိုမြောက်ကိုရီးယားကဒုံးလက်နဲ့စခန်းပြန်လည်တည်ဆောက်နေတာနဲ့ပတ်သက်ပြီးတောင်ကိုရီးယားသမ္မတရုံးကိုမေးမြန်းခဲ့ပေမဲ့တုံ့ပြန်ပြောဆိုတာမရှိပါဘူး။အပြည်ပြည်ဆိုင်ရာအမှုမျိုးစွန့်ရင် Agency IAEA အကြီးကဲယူကီယာအမန်ကလည်းမြောက်ကိုရီးယားရဲ့ရုံးပြွန်ယူရေနီယံသန့်စင်ဆက်ရုံဟာလဲပတ်နေစေဖြစ်ကြောင်းသူရဲ့လေးလပတ်အစီရင်ခံစားထဲမှာဖော်ပြထားပါတယ
်ခုဆက်လက်ပြီးတော့ကျမတို့သတင်းဆောင်မတပုတ်ကိုတင်ပြမှာပါမြန်မာနိုင်ငံရဲ့တဘာဝတန်ရဇာတထုတ်ယူရေးလုပ်ငန်းမှာအဓိကအဖြစ်စစ်တပ်ရဲ့ဥပိုင်လီမိတက်နဲ့စစ်တပ်လက်အောက်ခံပြည်သူစစ်အဖွဲ့တွေကကြောက်စိမ့်ဒသတုပါဝင်ရွှေနဲ့ကြောက်မြဲ့ယဒနာတွေအဖိုးတန်တစ်တွေကိုအထိမ့်မဲ့ကိုထုတ်ယူနေပြီးတော့ဒီလိုလောက်ကိုင်းနေမှုဟာဒေတာကန်ပြည်သူလူထုပေါ်လူခွင့်ရေးချိုးဖောက်ရာရတယ်ရောက်တယ်လို့မြန်မာနိုင်ငံဆိုင်ရာဒီကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟိလီယာသူ့ရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်ကိုညံဝင်းအောင်ကဆက်ပြီးတင်ဆက်မှာပ
ါကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ်ရန်ဟိလီဟာ2018ခုနှစ်အတွင်းလေးလာတွေ့ရှိခဲ့တဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအခြေအနေအစီရင်ခံစာကိုမတ်လ17ရက်လာမယ့်တနင်္လာနေ့ကျရင်ဂျနီဗာမှာကျင်းပမဲ့အကြိမ်40မြောက်လူအခွင့်ရေးကောင်စီညီလာခံကိုတင်သွင်းမှာဖြစ်ပါတယ်။ရန်ဟီလီကမြန်မာနိုင်ငံဆိုင်ရာသူ့ရဲ့အစီရင်ခံစာကိုကြိုတင်ထုတ်ပြန်ထားတဲ့အထဲမှာတော့မြန်မာတမတော်ရဲ့ဥပိုင်လီမီတက်နဲ့ပြည်သူ့စစ်အဖွဲ့တွေစစ်ဘိုလ်ချုပ်ဟောင်းတွေရဲ့ကုမ္ပဏီတွေဟာကကြင်နဲ့ရှမ်းပြည်နယ်တွေမှာကြောက်စိမ့်၊ပရင်၊ရွှေနဲ့ကြောင်မီးသွေးတွေကိုအစစ်ဆေးမဲ့ထုတ်ယူနေကြောင်းတနင်္သာရီနဲ့ကရင်ပြည်နယ်မှာဆိုရင်လည်းတန်ဖြူနဲ့ကြောင်မီးသွေးတွေထုတ်ယူနေကြကြောင်းအဓိကမီးမောင်းထိုးပြထားပါတယ်ကချင်ကကြောက်စိမ့်ထုတ်လို့ရေးမှာ KIA ကချင်လက်နက်ကန်အဖွဲ့တွေလည်းပါဝင်ကြောင်းဖော်ပြထားပါတယ်။ဒီလိုတူးပေါ်ရေးတွေကြောင့်ဒေသခံပြည်သူတွေဟာအိုးအိမ်စွန့်ခွာပြောင်းရွှေ့ရတဲ့ IDP တွေဖြစ်လာရကြောင်းတဘာဝပတ်ဝန်းကျင်ပျက်စီးလာပြီးမီယိုဖလာတမွေးဝမ်းကြောင်းတွေကွဲပြောက်လာကြောင်းမွေးရည်ဆေးဝါးတုံးဆွဲမှုတိုးလာစေပြီး HIV AIDS လိုရောဂါတွေပိုပြီးကူးစက်လွယ်လာကြောင်းဒီလိုအခြေအနေတွေကဒေသခံတွေရဲ့မွေးရပါလူအခွင့်အရေးကိုချိုးဖောက်ရာရောက်နေတာကြောင့်အစိုးရအနေနဲ့ဒါကိုထိန်းချုပ်ဖို့လိုတယ်လို့အကြံပြုထားပါတယ်။တကယ်တော့စစ်တပ်ရဲ့ဥပိုင်လီမိတက်ဟာနိုင်ငံတော်အစိုးရရဲ့ထိန်းချုပ်မှုအောက်ကနေကင်းလွတ်နေတဲ့အဖွဲ့အစည်းဖြစ်နေတာကလက်ရှိအစိုးရအတွက်စိန်ခေါ်မှုကြီးတစ်ရပ်ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမှနေတဲ့စီးပွားရေးလှိလာသုံးသက်သူဦးကန်ထွန်းကမြင်ပါတယ်
။ဥပိုင်ကော်ပိုရေးရှင်ဒီနိုင်ငံအစိုးရရဲ့ထိန်းချုပ်မှုအောက်မှာမရှိဘူးခင်ဗျ။အခုကအဲ့လိုမရှိတော့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေရောအလုပ်သမားတွေကိုထိန်းချုပ်ပုံရောလုံငန်းတို့ကိန်းတွေရောစစ်စင်းမှုရတယ်တို့ရတယ်တို့ပဲပြည်သူရဲ့အုပ်ချုပ်မှုအောက်မှာအကြေးရရှိမယ်ဆိုရင်ဘဲကော်မဏီမျိုးဆိုရင်ကျွန်တော်နိုင်ငံတော်စင်းစစ်ချုပ်ကစစ်သေးပိုင်းရှိတယ်အခုကဥပိုင်ကော်မဏီကအဲ့ဒီလက်အောက်ကနေပြနေတဲ့အတွက်ဟိုပွင့်လင်းနေတာမျိုးမရှိတဲ့အတွက်စည်ရင်းနဲ့မတည်နိုင်ဘူးခွန်ဆောင်မဆောင်ဘူးလေကျွန်တော်ကတိတိကျမသိရပါဘ
ူးဥပိုင်လီမိတက်ဟာလုံငန်းကရတဲ့ဝင်ငွေစည်ရင်းရှင်းနှန်းကိုထုတ်ပြန်ခြင်းမရှိသလိုပြည်သူတွေအတွက်အခွန်နှစ်နာနေရကြောင်းလဲအစိုးရကစားမှထောက်ပြထားပါတယ်။ဒါအပြင်ပြီးခဲ့တဲ့နှစ်တည်းမှာကြားပြည်နယ်အတွင်းတက်မတော်လက်အောက်ခံပြည်သူစစ်အဖွဲ့ကိုတစ်တန်ကျင်း 9,000 ထုတ်ဖို့2008ခုနှစ်အတွင်းအစိုးရငြိမ်းချမ်းရေးဗဟိုဌာန NRPC ကထောက်ခံမှုပေးခဲ့တယ်လို့ရန်ဟီလီရဲ့အစိုးရကစားမှဖော်ပြပါတယ်။ရန်ဟီလီရဲ့အစိုးရကစားဟာအရင်နှစ်တွေနဲ့မတူဘဲကွဲပြားလာတယ်လို့ HRC အာရှလူ့အခွင့်အရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကထောက်ပြပါတယ
်။ရန်ဟီလီကမြန်မာနိုင်ငံအထူးကိုယ်စားလှယ်အနေနဲ့တင်ပင်းစရာဆိုလို့ဒီဘင်္ဂါလီအရေးဆိုလို့ရှိရင်လေလူမျိုးတုံးတပ်ဖြတ်မှုပေါ်မှာရာဆွေးဆွေးနိုင်ဖို့အတွက်ချူပန်းနေ။အခုကိစ္စကတော့မြန်မာနိုင်ငံသူမြန်မာနိုင်ငံသားတိုင်းသားအားလုံးကစစ်တပ်ရဲ့ဗိုလ်ချဆုံးမမှုကြောင့်ဒီလူမှုရေးပြည်သူမှုဆုံးရှုံးနေတာမှုတွေမြောင်များစွာကြုံနေရတယ်ဆိုတာတွေကိုပဲပေါင်းစုံကနေတမလို့ကိုဖျားပီးနိုင်ဖို့အတွက်အခုစိန်ခံစားကိုတင်သွင်းနိုင်မှုကျွန်တော်တို့မြင်နေလက်ရှိအစိုးရကလည်းခံတားနိုင်ကောင်းမရှိဘူးဆိုတာတွေကိုအခုပေါ်ပေါ်လင်းလင်းသိလာတဲ့အခြေအနေမျိုးဖြစ်လာအောင်ထောက်ပြရလို့ကျွန်တော်တို့မြင်ပါတယ
်တကယ်တော့2008အဖွဲ့အစည်းပုံအခြေခံဥပဒေကိုပြင်နိုင်မှသာ NLD အစိုးရအနေနဲ့ဥပိုင်လီမိတက်လို့ကုမ္ပဏီမျိုးကို ထိန်းချုပ်လို့ရနိုင်မဲ့အနေအထားရှိကြောင်းဥက္ကန်ထွန်းကပြောပါတယ
်လက်ရှိအခြေခံဥပဒေမပြောင်းသေးရတော့ဒီပြဿနာမပြေလည်အောင်တိကျအဖွဲ့အစည်းနှစ်ရပ်ဖြစ်နေလူလူတင်မြောက်တဲ့ဆိုတာတစ်ဖွဲ့တစ်ဖက်ကဥကြီးချုပ်ဂျင်းမှုတဲ့အဖွဲ့ကတစ်ဖွဲ့အဲ့လိုဖြစ်နေတော့ဒီကြရီအားလုံးပွားပြောက်သွားအောင်ကဥပဒေတစ်ခုထဲမှာရှိမှသာလေဒါတွေပြပြောက်သွားမှာအဲ့ဒီဒီအခြေခံဥပဒေရှိနေများကပ်ပါလုံးကျွန်တော်တို့လက်ရှိဆိုတာဘလို့မှထိန်းချုပ်ပိုင်ခွင့်မရှိဘူးလို့ကျွန်တော်ယူဆပါတယ်။အဲ့လိုမလုပ်နိုင်တဲ့များကလပ်ပါလို့လူတို့ကလည်းတင်ပြပိုင်ခွင့်မရှိဘူး။အတူခွင့်ဆုံးရှုံးတာတွေနဲ့နာတာတွေပပြမှာမဟုတ်ဘူ
း။ရန်ကြီးလီရဲ့အစီရင်ခံစာညီကုန်းချုပ်မှာတော့1989ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ဥပိုင်လီမိတက်ဖွဲ့စည်းခြင်းဆိုင်ရာဥပဒေတွေကိုပြန်လည်သုံးသပ်တင်ကြောင်းသဘာဝတရားစာတထုတ်ယူရေးကိစ္စမှာခိုင်မာတဲ့မူဝါဒတွေဥပဒေဤဥပဒေတွေချမှတ်ပြဋ္ဌာန်းဖို့လိုကြောင်းဥပိုင်လီမိတက်အနေနဲ့လည်းအကျိုးများတွေကိုဘယ်လိုခွဲဝေသုံးစွဲနေသလဲဆိုတဲ့ဗန္နာရေးဆိုင်ရာစီရင်ရှင်းတဲ့နေ့ကိုထုတ်ပြန်မှုလို့ကြောင်းတိုက်တွန်းထားပါတယ်ခင်ဗျာ
။ကုညံဝင်းအောင်ပါအခုဆက်လက်ပြီးတော့တရုတ်ကဘီလီယံနဲ့ချီရင်းနှီးမြှုပ်နှံတိစောက်မဲ့ရန်ကုန်မြို့တစ်စီမံကိန်းနဲ့ပတ်သက်လို့ရန်ကုန်မြို့တော်ခမ်းမမှာမနေ့ကပြုလုပ်တဲ့ဒီအများပြည်သူရှေးမောက်ဆွေးနွေးပွဲမှာဘာတွေဆွေးနွေးခဲ့သလဲဆိုတာကိုဆက်ပြီးတင်ပြမှာပါရှင်။တရုတ်ကျွေးပြီးစီမံစီမံကိန်းအဖြစ်လူများဝေဖန်ခံနေရတဲ့ရန်ကုန်မြို့တစ်စီမံကိန်းနဲ့ပတ်သက်လို့မတ်လ6ရက်နေ့ကရန်ကုန်မြို့တော်ခမ်းမမှာပြုလုပ်တဲ့ဆွေးနွေးပွဲမှာရန်ကုန်တိုင်းအစိုးရရဲ့ရန်ကုန်မြို့တစ်စီမံကိန်း NYDC အမှုဆောင်အရာရှိချုပ် Search Bank ခေါ်ဦးသိန်းဝေကအရင်ကကမ္ဘာပံရဲ့နာမည်ပျက်စီးရင်းတဲ့ထည့်သွင်းခံခဲ့ရတဲ့ China Communications Construction Company CCCC လက်ထက်စီမံကိန်းအတွက်ရင်းနှီးမြှုပ်နှံဖို့ပေးအပ်ခဲ့ရတဲ့အချိန်လေးကိုအခုလိုရှင်းပြသွားပါမယ်
ဆိုတော့ကျွန်တော်တို့ကခောက်ပေါက်များစွာပုံကိုယ်တွေနဲ့ဆွေးနွေးခြင်းမှာစီးပွားရေးတကယ်လုံးမယ်လုံးမယ်ရည်ပေးတဲ့တစ်ခွက်ပဲကြတယ်စီစီတစ်ခွက်ပဲကြတယ်အဲ့ဒီတစ်ခွက်ပဲကြတဲ့အချိန်မှာကျွန်တော်တို့မင်းတို့စီစီရောက်မှာမလုပ်ဘူးဆိုရှင်ကျွန်တော်တခြားအမေရိကန်လောက်ချင်လားကျွန်တော်အရန်ဖိတ်ခေါ်တယ်နော်ဂျပန်လောက်ချင်လားကျွန်တော်ဖိတ်ခေါ်တယ်ကိုရီးယားလောက်ချင်လားဖိတ်ခေါ်တယ်အိန္ဒိယလောက်ချင်လားကျွန်တော်ဖိတ်ခေါ်တယ်ယူရီးယားလို့ရှိတာသိခေါ်တယ်တရားမလောက်လားလာတာရှိတယ်100မီလီထုတ်ဖို့200မီလီထုတ်ဖို့နော်ဒါလေးလုံမယ်ဟွာလေးလုံမယ်2ဘီလီယံထုတ်ဖို့လူကမရှိဘူ
းတစ်ဖက်မှာလဲ CCCC ကိုကမ္ဘာဘဏ်ကနေသူတို့သတ်မှတ်ထားတဲ့အမြင့်ပြက်စင်းကနေပယ်ဖျက်ခဲ့တဲ့အတွက်လဲအခုလိုလက်ခံခဲ့တာဖြစ်တယ်လို့ဦးသိန်းဝေကပြောပါတယ်လူများစိတ်ဝင်စားနေတဲ့တရုတ်ကငွေစိုက်ထုတ်ရင်းနှီးခဲ့တဲ့အတွက်အကျိုးမြတ်ခွဲယူမဲ့ IRI 73ရာခိုင်နှုန်းကိစ္စမှာတော့တရုတ်ဘက်ကအရင်းနှီးပြန်ပြီးချိန်မဲ့ကာလခန့်မှန်းချိန်15နှစ်ကြာပြီးမှအဲ့ဒီအကျိုးမြတ်ကိုမြန်မာဘက်ကခံစား권ရမယ်လို့ခန့်မှန်းထားကြောင်းဦးသိန်းဝေကအခုလိုပြောပါတယ
်ကျွန်တော်တို့ document မှာကြည့်လို့ရှိရင်15နှစ်လောက်လိုအပ်တယ်ဒီရင်းနှီးမျိုးနာမှုကမ္ဘာကြီး15နှစ်လောက်လိုတဲ့ projection ဒီ assumption တွေရှိတယ်ဒါချိန်နေတာမဟုတ်ဘူး assumption တွေရှိတယ်အဲ့ဒီလိုစက်ရုံဘယ်တခုဝင်လာလို့ရှိရင်ငွေရဘယ်လောက်ရမလဲဟလားမီးဘယ်လောက်ရောင်းနိုင်လဲအဲ့ဒီဟာမျိုးပေါ့နော်ဒီ assumption တွေအကုန်လုံးမှန်လို့ရှိရင်15နှစ်တွင်မှကျင်းမယ
်စီမံကိန်းအကျိုးမြတ် IRI 73ရာခိုင်နှုန်းခန့်စား권ရှိတယ်ဆိုတာကောင်းပေမဲ့ခမန်းချေ15နှစ်ကြာပြီးမှမြန်မာကရမယ်ဆိုတဲ့ကိစ္စမှာကိုယ့်ဘက်ကညှိနှိုင်းမှုတွေရှိနေတယ်လို့ American Chase Site မြန်မာစီးပွားရေးပညာရှင်ဦးကန်ထွန်းကမြင်ပါတယ
်။ IRA ဆိုတာအရှင်းပြောလို့အစဉ်ကုန်ကြမဲ့ကုန်ကြစည်းရယ်အစဉ်ပြန်လဲအမြတ်ရမယ်အကျိုးအမြတ်ပေါ့လေ။အကျိုးအမြတ်ဆိုတဲ့နေရာမှာခုနအလောက်တိုင်းကြီးဖြစ်လာမယ်အိမ်ကြီးတိုးတက်လာမယ်ဆိုတံပိုးကြီးအဲ့ဒါတွေကိုထည့်ပြီးတော့သူတို့တက်ထားတာအတင်းပါစင်ဆိုတာနော်ဆိုစီမံကိန်းတစ်ခုလုံးရဲ့အကျိုးမြတ်ရှိမဲ့နှုန်းလားတိုင်းပါစင်ဟုတ်တော့သူတို့ကနေပြီးတော့15နှစ်လလုံးသူတို့ကကျိုးကင်ထားမယ်ဖြစ်တဲ့တည်းအကျိုးမြတ်73ရာခိုင်နှုန်းကလေအကျိုးအမြတ်ကလေသူတို့ပဲ15နှစ်လုံးသူတို့ယူသွားမယ်ကျွန်တော်ဆိုတာမရဘူးလို့ကျွန်တော်တုံ့ပြန်တယ်
အများပြည်သူရှေ့ဆွေးနွေးပွဲမှာရန်ကုန်မြို့တစ်စီမံကိန်း NYDC ကအဓိကဆွေးနွေးသူတွေအဖြစ်ဖိတ်ခေါ်ခဲ့သူတွေတဲ့စိမ့်လက်အမိမြေပဝင်းကျင်အဖွဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကတော့ရန်ကုန်မြို့တစ်စီမံကိန်းနဲ့ပတ်သက်လို့စီးပွားရေးဗဏ္ဍာရေးလူမှုရေးတဘာဝပဝင်းကျင်ထိန်းသိမ်းရေးစတဲ့အချက်အလက်ပေါင်းစုံနဲ့ဝေဖန်ထောက်ပြသွားပြီးအထူးသဖြင့်ရန်ကုန်မြို့လူနေများတဲ့နေရာမှာစက်မှုစုံတည်ဆောက်မဲ့စီမံကိန်းဟာတဘာဝပဝင်းကျင်ကိုထိခိုက်စေမှာဖြစ်ကြောင်းအခုလိုပြောသွားပါတယ်
စိတ်ုံနဲ့တန်မယ်ဆိုရင်အဲ့တိုက်လိုက်တဲ့ non pollution ကပေးရအောင်ရွှေကုံဘုရားကိုတိုက်ရအောင် ကျွန်တော်နေရာဒီမှာဒါပြန်ပြန်လေတိုင်းတော့ကတော့မှန်နေငါမှပတ်လိုက်ပဲရှိတယ်အဲ့တော့ဂျင်းတွေပေါ်အဲ့ဒါတက်လိုက်တာလေးနိုင်လောက်ဆိုရင်ရှေ့ဆုံးမရဘူးပါဒီ
นอคิวมูเลติ้งอิมแพคကိုကွန်ထရိုးလုပ်တာမရှိဘူးဒါအစ်စ်အိုဗန်ချန်နယ်ချန်နယ်တော့တရုံကြီးကတော့စတန်ဒပ်မီလို့ပြောတယ်ဆိုတော့နော်စေုံတွေများလိုက်တဲ့အခါတော့ပါအကုန်လုံးရွှေတကုံဖျားလိုပါမျိုးလာကြည့်မဲ့ဟာဘယ်လိုစတန်ဒပ်လုပ်မလဲဆိုတော့ပန်းကျွန်တော်စဉ်းစားလို့ရတယ်ဒါလည်းတက်နီကယ်ဆိုလူချင်းရှိတယ်ဟုတ်တယ်နော်အဲ့တော့ကျွန်တော်ဆိုလို့ချင်တာကဒါပဝင်းကျင်ပါမာပြောရင်တော့အများက
ကျင်းတွေပေါ့တလားမျိုးကိုဖွင့်ပြီးတော့တရားအောင်လုပ်ရမယ်တော်တော်စီကွန့်စင်းရမလို့လုပ်မလို့လုပ်နေပုံတော့အော်တိုနက်တွေအားလုံးဖြစ်သွားမယ်နော်ဒီမျိုးမျိုးပြန်ပြောရတော့ကျွန်တော်သဘောတူတယ်တော်တော်လဲဒီပုံကံနဲ့ဟုတ်လားမဟုတ်လားဆိုတော့ကျွန်တော်ပြန်စဉ်းစားမှဖြစ်မယ်တရုတ် ဒီနေ့အတွက်ဆယ်ရန်ဆောင်မွေးကိုမြန်မာနိုင်ငံတွင်းမှာမဖြေဆိုနိုင်တဲ့ကျောင်းသူကျောင်းသားပေါင်း140ရှိနေကျောင်းကြားသိနေရပါပေမဲ့ထိုင်းမြန်မာနယ်စပ်ရွှေပြောင်းအထက်တန်းစာတင်ကျောင်း340ကျောင်းသူကျောင်းသားပေါင်း140ကျော်ကဝင်ရောက်ဖြေဆိုမှဖြစ်ပါတယ်VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်ထိုင်းမြန်မာနယ်စပ်ကအထက်တန်းကျောင်း 3
ကျောင်းကျောင်းသားတရား40ကျော်ဟာမြန်မာအစိုးရစစ်ဆံမွေးဘက်ဖြစ်တဲ့ဆယ်တန်းဆံမွေးဘက်ကိုကရင်ပြည်နယ်မြဝတီမြို့မှာတွားရောက်ဖြေဆိုခဲ့ပါတယ်ဒီနေ့မှာတော့ရှေ့ပြောင်းစာတင်ကျောင်းကကျောင်းသားတွေအပြင်ဘန်ကောက်မြို့မှာအလုပ်လုပ်နေကြတဲ့ကျောင်းသားတွေလည်းပါဝင်တဲ့ကြောင်းစောအထက်တန်းကျောင်းကကျောင်းဦးကျော်သူရကပြောပြပါတယ်ကျွန်တော်တို့ရောက်ဒီမှာဒီစောကတော့ကျွန်တော်တို့ကကျောင်းသား20ကျ
ကျွန်တော်ကောက်ကြရတော့ဒီလိုအလုပ်လုပ်နေတာပြန်ပြီးတော့ဖြေတဲ့လူတွေပါဗျာ။မတရားလေးတွေကိုရှိမှာမှာ။ရှေ့ပြောင်းစာတင်ကြောင်းတွေကဆရာတွေအတွက်ကောကျောင်းသားတွေအတွက်ပါအစိုးရဆက်စံမွေးတွေခြေစုံနိုင်ဖို့အတွက်အခက်အခဲတွေရှိပေမဲ့ကျောင်းသားတွေကိုအတတ်နိုင်ဆုံးစံမွေးတွေခြေစုံနိုင်အောင်နေရောညပါသင်ကြားပေးကြရတာပါ။ရှေ့ပြောင်းကျောင်းတွေအခက်အခဲတွေကိုလည်းအခုလိုပြောပြပါရစေ။
ကျွန်တော်တို့မကရမကတော့အခက်အခဲရတော့ရှိတာပေါ့ကျွန်တော်တို့ကဘာလို့ပရော်ဖက်ရှင်နယ်ဆရာတွေလည်းမဟုတ်အကျိုးဆရာကလည်းနှစ်ပါးသားပြီးတင်ရတဲ့ဆရာတွေကြီးပဲဖြစ်နေတာပေါ့အခုကြတော့ဒါသာခက်ခဲရှိတာတမျိုးနောက်ပြီးတော့ကျောင်းသားဘောမူတည်တာတမျိုးသူတို့ယူခြင်းနဲ့အတွဲလဲယူလို့မဖြစ်ဘူးပေါ့တခါတလေမှတွဲရပိုင်ဟိုတွဲယူခြင်းလဲကျွန်တော်တို့မှအီကိုပဲရှိတယ်ဆိုအီကိုပဲပြန်တင်ရတာမ
ဆိုရာစစ်စေတန်းဆောင်မှုပဲကိုကရင်ပြည်နယ်စာစစ်ဌာနကနေတရာနှစ်တရာဝင်ရောက်ဖြစ်စုခဲ့ရမှာနှစ်ဆယ်တက်သမ၆၆ရာခိုင်နှုန်းအောင်မြင်ခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မှာထိုင်းဆိုရာကအတိမတ်ပြုထားတဲ့ရွှေပြောင်းစာတင်ကြောင်းပေါင်း၆၀ကျော်ရှိပြီးကျောင်းသားကျောင်းသူပေါင်း၁၀၀၀တောင်းတောင်းကျော်ရှိပါတယ်။မြန်မာအစိုးရရဲ့ဆက်မှုပဲတွေကိုလုံခဲ့တဲ့၅နှစ်ခန့်ကစပြီးစတင
ပြည်ဝင်ကတက္ကသိုလ်တွေမှာပညာသင်ကြားနေကြတာတွေလည်းရှိနေကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ် ညမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ30နှစ်40လေးဆယ်ရှစ်အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 ညနေ9:30နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်ဒီည9:00အစီအစဉ်ပြပြချင်းညဆယ်နာရီမှာလိုင်းဒိုမီတာ25 30နှစ်နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီရှင် VOA မြန်မာပိုင်းရဲ့ကြာတာပတိနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းတိုမီတာ32 40 48လိုင်းလက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာယူဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ဖွဲ့စည်းပုံပြင်ဆင်ရေးအခက်ခဲနိုင်ဆုံးဒီအလားအလာတွေနဲ့ပတ်သက်ပြီးတော့ဥကြော်စံနာရဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်သူယုံကြည်ရအစီအစဉ်ကိုလည်းတင်ဆက်မှာပါတခါနနခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းကြားဖို့ရှိပါရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေကိုမူရင်းအပေါ်မပြတ်ဥကြော်စံတာနဲ့ဒေါ်လာလတန်းတို့ကကောက်နှုတ်တင်ပြမှာပါရှင်
။မြန်မာနိုင်ငံဘိန်းဆိုင်ပြမှုကုလလစ်လာချက်လက်တွေ့နဲ့ကင်းကွာဆွဲခေါင်းစဉ်နဲ့ Frontier မှာရေးသားထားတဲ့စောင်းမားကိုဖားပါရ။ UNODC လို့ခေါ်တဲ့ကုလသမဂ္ဂမူရင်းနဲ့ရာဇဝမှုဆိုင်ရာယုံကမြန်မာနိုင်ငံဘိန်းဆိုင်ပြမှုနဲ့ပတ်သက်ပြီးနောက်ဆုံးပြုလုပ်ခဲ့တဲ့လစ်လာမှုဟာတကယ်လက်ရှိအခြေအနေမှန်ကိုကြံရံကြံရံဖြစ်စေတယ်လို့အမ်စတာဒန်အခြေစိုက် Transnational Institute TNI သုရေသနအဖွဲ့ကပြောကြောင်းဤသထားတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး UNODC ရဲ့လေ့လာချက်ကိုပြန်လည်ရုပ်သိမ်းဖို့ KIO ကတောင်းဆိုထားတယ်လို့လည်းဖော်ပြထားပါတယ်မြန်မာနိုင်ငံမှာဘိန်းအများဆုံးစိုက်တဲ့နေရာဒေသတွေဟာ KIA ထိန်းချုပ်တဲ့ကချင်ပြည်နယ် MNDAAထိန်ချုပ်တဲ့ဆမ်ပြည်မြောက်ပိုင်း PNLA RCSS SSC နဲ့ဆမ်ပြည်အစီပိုင်းပြည်သူစစ်တွေထိန်ချုပ်ထားတဲ့နယ်မြေဒေသတွေဖြစ်တယ်လို့ဖော်ပြထားပါရတဲ့ဒါတွေအလုံးဟာအငင်းပေါ်စရာအချက်လက်တွေပြနေတယ်လို့ TNI ကဆိုပါတယ်တကယ်တမ်းမြန်မာနိုင်ငံမှာဗိတ်အများဆုံးစိုက်ပျိုးတဲ့ဒေသတစ်ခုဟာဝိုင်းမော်မြို့နယ်တရုတ်နယ်စပ်ကအစိုးရထိန်ချုပ်နယ်စပ်လုံခြုံရေးအဖွဲ့ရဲ့နယ်မြေဖြစ်တဲ့စဒုံဒေသနဲ့နောက်ထပ်အစိုးရထိန်ချုပ်နယ်မြေတစ်ခုဖြစ်တဲ့တနိုင်းမြို့နယ်လိုပဲဖြစ်တယ်လို့ TNI အစီရင်ခံကဆိုပါတယ် MNDA ဟာကုကံဒေသကို2009ခုနှစ်မှာလက်လွတ်ခဲ့ရပြီးအခုခါမှာပျောက်ကြားအဖွဲ့အစည်းနဲ့လှုပ်ရှားနေရလို့ဆိုပါတယ်ဒါကြောင့်အခုဘိန်းဆိုင်တဲ့ဆိုတဲ့နေရာတွေဟာတမ်တော်လက်အောက်ခံပြည်သူစစ်တွေဖြစ်ကြတဲ့ကုတ်ခိုင်မြို့နယ်တာမွန်ရဲ့အဖွဲ့နဲ့နမ်ခမ်းမြို့နယ်ကပန်စီပြည်သူစစ်တို့ထိန်ချုပ်တဲ့ဒေသတွေဖြစ်တယ်လို့ဆိုထားပါတယ်ဆမ်ဂျီတောင်ပိုင်းဒေသမှာလည်းဘိန်းအများဆုံးစိုက်တဲ့ဒေသတွေဟာ MCA ခေါ်ပြည်လုံးကျော်အပြည့်အစုံရေးသဘောတူညီချက်ကိုအစိုးရနဲ့ရယူထားတဲ့အဖွဲ့တွေဖြစ်ကြတဲ့ RCSS SSA နဲ့ PNLA တို့ထိန်းချုပ်တဲ့ဒေသတွေဖြစ်တယ်လို့ဖော်ပြထားပါတယ်ဒီဒေသတွေကိုဖော်ပြတဲ့နေရာမှာလည်း UNODC ရဲ့အစီရင်ခံစာထဲမှာမြေပုံကမှားနေပါတယ်ဒီလိုအမှားအယွင်းတွေဖြစ်နေတဲ့အတွက်ကြောင့်လည်း UNODC ရဲ့လစ်လာမှုဟာ KIO နဲ့တခြားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ဝိပမှုကိုခံလာရတာမဆန်ဘူးလို့ဆိုထားပါတယ် UNODC ရဲ့လစ်လာချက်ထဲမှာရှမ်းပြည်အစီပိုင်းဘိန်းဆိုင်ဒေသတွေဟာပြည်သူစစ်အုပ်စုတွေရဲ့ထိန်းချုပ်နယ်မြေဖြစ်တယ်ဆိုတာမှန်ပေမဲ့အဲ့ဒီပြည်သူစစ်အဖွဲ့တွေဟာတပ်မတော်ရဲ့လက်အောက်ခံအဖွဲ့ဖြစ်တယ်ဆိုတာကိုဖော်ပြဖို့ပြက်ကွက်နေတယ်လို့ထောက်ပြထားပါတယ် UNODC လိုနိုင်ငံတကာအဖွဲ့အစည်းတစ်ခုအနေနဲ့မမှန်ကန်တဲ့အစီရင်ခံစာလစ်လာမှုတွေကိုထုတ်ပြန်တာဟာမြန်မာပြည်ငြိမ်းချမ်းရေးဖြစ်စဉ်နဲ့နိုင်ငံရေးပြုပြင်ပြောင်းလဲရေးအထောက်အမှုတွေအတွက်အကျိုးရုပ်စီရဲဆိုတာကိုသတိထားဖို့လိုအပ်တယ်လို့လည်းဆိုထားပါတယ် UNODC ရဲ့မြန်မာပြည်ဆိုင်ရာအကြီးအကဲကတော့သူတို့ရဲ့လေးလာတွေ့ရှိချက်ပေါ်မှာပဲရပ်တည်တယ်လို့ပြောကြောင်းရေးသားထားပါခင်ဗျာ
မြန်မာနိုင်ငံရဲ့တစ်တောတွေကိုအလွဲသုံးစားလုပ်ခဲ့သူကျွန်းတစ်ဘင်းဟာဘယ်သူလဲဆိုတာအမကြီးတက်လို့ရပြီဆိုတဲ့ခေါင်းကြီးနဲ့ဒီမွန်ဂိုဘေးသတင်းစာမှာရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်ကျင်ပြလိုပါတယ်အစီအင်ခံစာတစ်တခုအရပြီးခဲ့တဲ့နှစ်ကတည်ဆုံးခဲ့တဲ့တရုတ်တရေကြီးချိန်ပေရွှီဟာအဂတိလိုက်စားတဲ့မြန်မာအစိုးရအရာရှိတွေကိုတန်းနဲ့ချီလက်ထိုးထားပြီးမြန်မာနိုင်ငံရဲ့စစ်မြင့်ကျွန်းတန်ချိန်ပေါင်းများစွာကိုဈေးပေါ်ပေါ်နဲ့ဝယ်ယူခဲ့တယ်။သူဟာအစိုးရနဲ့ပေါင်းပြီးနိုင်ငံကိုလိမ်လည်ခဲ့တယ်။တချို့ကျွန်းတွေဟာ EU နဲ့အမေရိကန်နိုင်ငံတွေကိုတောင်ရောက်တယ်လို့ UK အခြေစိုက် EIA ခေါ်ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာစုံစမ်းစစ်ဆေးရေးဌာနကတွေးရှိချက်နဲ့ပတ်သက်လို့အစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။တရုတ်လူမျိုးချိန်ပွေချီဟာ ထိုင်းမြေချက်တာအပီပတနာအမြေလက်ရှိပြီးသူ့ကိုမြန်မာကျွန်းလုံငန်းရဲ့စင်ပြိုင်ဥက္ခရာကြီးဖြစ်တောင်တင်စားခေါ်ဝေါ်ကြတယ်လို့ဆိုပါတယ်။2080ဧပြီလကသူမကွယ်လွန်မီချင်းဟာထိတ်တန့်အစုရရရှိတွေကိုပြပမှထားတဲ့သူ့ကိုပိုင်ပန်းစင်းကနေဒေါ်လာ100,000ချီလက်ထိုးခဲ့တာဖြစ်တယ်လို့ဆိုပါတယ်။အပြန်လာအပြင်သူဟာ မြန်မာနိုင်ငံရဲ့အရေးအသွေးမြင့်တဲ့ကျွန်းတက်ကိုအရေးအသွေးညံ့တဲ့ဈေးပေးပြီးဝေနိုင်ခဲ့ပြီးနိုင်ငံတကာကျွန်းဝယ်ယူသူတွေကိုတခါဈေးကြီးကြီးနဲ့တစ်ဖက်လေပြန်ရောင်းနိုင်ခဲ့တယ်လို့
အေအေစုံစမ်းစစ်ဆေးရေးမှုတွေကိုပြောခဲ့တာကကျွန်းတက်ကောင်းတွေကိုဈေးနှိမ်ဝယ်ခြင်းအပြင်ချင်းဟာသူ့လုပ်ငန်းကိုကြီးထွားစေခဲ့တယ်လို့ဆိုပါတယ်။ကျွန်းကုန်တဲ့ချင်းဟာဟောင်ကောင်ကွန်ပဏီဖြစ်တဲ့ချင်းဟင်းအပြင်ထိုင်းကွန်ပဏီဖြစ်တဲ့ထိုင်းဆာဝတ်ပို့ကုန်သွင်းကုန်ကွန်ပဏီလည်းပိုင်သူဖြစ်ပြီးထိုင်းဆာဝတ်ဟာ1987ခုနှစ်ကမြန်မာနိုင်ငံမှာတစ်ထုတ်လုပ်ခွ
တဲ့ Time Company 5 ခုနဲ့တခုဖြစ်တယ်လို့ဆိုပါတယ် မြန်မာ နိုင်ငံမှာ ချိန်ရဲ့ လုပ်ဖို့ကိန်းဘက်တွေမှာ ထိတ်တန့်အစိုးရရရှိတွေပါပြီး 2010 ကမြန်မာ စစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီး တန်းရွှေနှဲ့တော်မှာ သူဟာ အဆက်အသွယ်ရှိတယ်လို့ EIA ကဆိုပါတယ် ဒါအပြင် မြန်မာ နိုင်ငံမှာ ချိန်ရဲ့ Company တွေရဲ့အထွေထွေ Manager ဟာ သူ့ရဲ့ညာလက်ယုံ Hanzoling ဖြစ်တယ်လို့ EIA ကအတည်ပြုနိုင်ခဲ့တယ်လို့လည်းဆိုပါတယ် အစိုးရအရာရှိတွေတတော်ဝင်ကြီးဌာနအရာရှိတွေဗိုလ်ချုပ်တွေနဲ့နိုင်ငံပိုင်မြန်မာသစ်လုပ်ငန်း MDE အရာရှိတွေကိုချိန်ကလတ်ထိုးပြီးကျိုးလီလန်တွေမှာအစိမြင်ကျွန်းတွေကိုအစ်နှိတ်တတ်မှတ်ခါဈေးနှုန်းတက်တာစွာနဲ့ဝယ်ယူနိုင်ခဲ့တယ်လို့ EIA ကဖော်ပြပါတယ်ကျွန်းလုံးတွေကိုအစ်5ဒါမှမဟုတ်အစ်6လို့ရေးတတ်မှတ်ပြီးတကယ်တော့အစ်1 ရမမဟုတ်အစ်နှစ်ကျွန်းလုံးတွေဖြစ်ကြတယ်လို့ဆိုပါတယ်အဂတိလိုက်စားတွေဗိုလ်ချုပ်တွေနဲ့အစိုးရရရှိတွေရဲ့တာသမီတွေပညာတင်စိတ်အတွေ့အပြင်ဒေါ်လာတန်းနဲ့ချီချိန်ကလက်ထိုးခဲ့တာလို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်ဒေါက်တာရှင်များရှင်မတ်လ၈ရက်နေ့ဟာပြည်ပြည်ဆိုင်ရာမြို့သမီးများနေ့ဖြစ်ပါတယ် အိမ်တွင်အကျန်းဖက်မှုလိမ့်မိုင်းဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေ့ရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့အခွင့်အရေးနဲ့လုံခြုံမှုအခြေအနေဘယ်လိုရှိနေပါသလဲအမျိုးသမီးတွေကိုကာကွယ်ဆောက်ရှောက်ဖို့ဘာကြောင့်အရေးကြီးတယ်လဲဆိုတာတွေကိုပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အထူးစီစဉ်ဖြင့် VOA ရဲ့စနေနေ့ည10:00နေ့လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-212-555-5555ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ် အတန်ဖိုင် နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ စနေနေ့ညတရရဲ့လိုင်းအစီအစဉ်ကနေကြိုဆိုပါရစေ။စာသာမင်းနေ့နေနဲ့ခင်
VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်။ဒီကိမ့်နေအတွက်ကြင်ပြမယ့်
idiom အသုံးကတော့ not bat and eyelash
ဖြစ်ပါတယ်စာလုံးပေါင်းက not not မဟုတ်တဲ့ဘော bat bat ကဒီနေရာမှာကြိယာဖြစ်သုံးထားပြီးခတ်တာကိုဆိုလိုပါတယ် eyelash eyelash ကတော့မျက်တောင်ဖြစ်ပါတယ်ဒါကြောင့်မလို့ကမ္ဘာတစ်ခုလုံးရဲ့လုံကအသေးပဲကတော့မျက်တောင်ကိုမခတ်တဲ့ဘောပါကျမတို့မြန်မာမှာလည်း မျက်တောင်တောင်မခတ်ဘူးဆိုတဲ့အတုံးရှိတာတော့ရှင်များတီးပြီးဖြစ်ပါလိမ့်မယ်။ဒါကြောင့် not bad and eyelash ရဲ့အီဒီယမ်အသေးပဲကတော့တခုခုဆုံးသွားတဲ့ဖြစ်ရတဲ့ကြုံတွေ့နေရတာမှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူးအာအာလည်းမသိစိတ်လည်းမဆိုးဝင်းနေမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါလေ။တနည်းတော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်။
Her father did not bat an eyelash when his daughter told him she's getting married. Her father did not bat an eyelash when his daughter told him she's getting married. Not bat an eyelash.
Separation of power,
Yep, အဲ့အောက်မှာဘာမှလုပ်လို့မရဘူး။ဘာပြဿနာတက်လာတက်လာစစ်တပ်ကျူးလွန်တဲ့ကိစ္စတွေဘာမှရည်ကလေးမရဘူး။အဲ့တော့ကိုယ့်ပြည်နယ်မှာကိုယ့်အမတ်ကဟလာပြည်နယ်ဝန်ကြီးချုပ်ဖြစ်သွားလို့ညာလေပဲ။အဲ့ပြည်နယ်ဝန်ကြီးချုပ်မှာဘာအနာမှမရှိဘူး။ဘာကြောင့်လဲဆိုတော့ပြည်နယ်ကွန်ကရစ်လုပ်တော့မယ်ဆိုရင်ငွေလိုတယ်လေကွာ။ငွေဘယ်အစီစဉ်လာမလဲ။အဲ့ငွေငွေကြီးစီမံခံရမှုကိုယ့်အနေကိုပြည်နယ်မှာလေပတ်နိုင်တဲ့နေသားမရှိဘူး။ဥမာဆိုကြပါစို့ဗျာကျောက်ထွက်တဲ့ပြည်နယ်မှာကျောက်ကရလာတဲ့ဘဏ္ဍာငွေကြီးကိုသူ့ပြည်နယ်မှာသူပြည်မှာကောင်းရပိုင်လို့မရှိဘူးအဲ့တော့ဘ ਹੁ ဘလောက်ပေးရမယ်သူတော်မျိုးအဲ့ဆိုရင်တော့ပြည်နယ်မှာစီမံကောင်းရပိုင်လို့ရှိသေးတယ်ပြီးတော့ကျောက်ထွက်တဲ့ပြည်နယ်မှာကျတော့ကျောက်သွေးပြန်ပေးထားတယ်ကျောက်ကဝင်လာတဲ့ဝင်ငွေအကုန်လုံးကိုတော့ဘ ਹੁ ကစီမံကောင်းရစ်ထားတယ်ဘယ်လိုလုပ်ပြီးဒီပြည်နယ်တိုးတက်မလဲဒီပြည်နယ်မှာဘာဝင်ငွေရှိမလဲဒီလိုအခြေအနေမျိုးအောက်မှာဥမာ160တလောက်ကိုပြင်ပေးလိုက်ရုံနဲ့ဘာမှဖြစ်လာမှာမဟုတ်ဘူ
းနောက်တစ်ခုကအဲစစ်တပ်ကလွှမ်းမိုးနေတဲ့ကိစ္စဆိုတော့ပြည်နယ်တွေရဲ့စီဝါရေးစီမံခံခွဲခွင့်သူတို့ပြည်နယ်ထွက်သရံဇာတအပေါ်မှာသူတို့ရဲ့ဩဇာတစုံတရာအတိုင်းအတာရှိသူတို့ရပိုင်ခွင့်တွေတော့မှမပြင်နိုင်ဘူးဆိုရင်စစ်တပ်ကပို့ချုပ်ကင်ထားတယ်ဆိုတဲ့ကိစ္စတွေနဲ့ကြတော့ပို့ပြီးတော့ခက်ခဲမဲ့သဘောရှိနေတာပေါ့ခင်ဗျာ
ဒီကခဲ့ကြတာပေါ့အဓိကဘာကြောင့်ခဲ့ကြလဲရာကိစ္စအားလုံးကကာလုံနဲ့တည်းမှာရှိရေတော့ကာလုံဟာအနိုင်တော်ကိုချုပ်ကင်ထားလိုက်တာကာလုံကသုံးပြီးရတော့ဒီဘတော်ကဘာမှလုပ်လို့မရဘူးဒေါ်ဆန်းစုကြည်တော့ဒီဘာမှကိုလုပ်လို့မရဘူးအဲ့တော့သူ့ကိုဟာလာဒီဒီနိုင်ငံကြီးဆိုင်ရာတရားရုံးတွေယူဆောင်ရင်ချင်းမှကာကွယ်ပြီးထားတဲ့အတွက်ဆုလက်ပြန်ပြီးရနေနဲ့အဲ့လိုပိုးမမျိုးလေးတချို့ကိုပြင်ပြီးကောင်းပြင်ပြီးနိုင်တယ်အဲ့လိုပြင်ပေးလိုက်ပြီးအဲ့ဒါလက်ခံရင်ဆက်သွားနေတဲ့ကလပ်ပတ်တော့ပြည်အနာရှင်စနေဆက်လက်သဆိုးရှိနေပြီးတော့ပြည်ကျုံဆက်ဆက်ခင်းနေဦးမှာပါခင်ဗျာ
အဲ့တော့ဒီဖွဲ့စည်းပုံတစ်ခုလုံးကဟိုတစားဒီစရာပြင်နေုံနဲ့မဖြစ်ဖြစ်နေတယ်တကယ်နေလို့မရတဲ့အင်အိုကြီးတို့ပဲလုံအောင်ဆွဲဖြူပြီးတော့အစ်ပြန်ဆောင်မဲ့သဘောဖြစ်နေတာပေါ့ဗျာ
အားသိရှင်းတော့ဗျာအဲ့တိုင်းဥက္ကုဏီပြောခဲ့တာပဲဥက္ကုဏီပြောခဲ့တာသိရှင်းတာပဲကျွန်တော်လည်းအဲ့တိုင်းပြောခဲ့တာကြားရရတဲ့တော်လေးတိုင်းကြီးနေပူဆိုးလေးလူတွေဆင်းရဲနဲ့လေးစေတနာပေါင်းစုံတက်လေးတကယ်ပေါင်းစုံတက်လေးအခုကြည့်လေခင်ဗျာအသေးပဲမရှိပဲဒီရခိုင်ပြည်နယ်မှာဘလောက်တိအောင်စစ်ပွဲတွေဖြစ်ပြီးတိုင်းမတည်ငြိမ်ဖြစ်နေတဲ့ကိစ္စကြီးမှာ investment ဒီလာလုံးကြပါဆိုပြီးတော့ဒေါ်စန်းစုကြည်ကဖိတ်ခေါ်တယ်ဆိုတဲ့ဆိုင်ကြီးဖွင့်လာဘလောက်ပြန်သဘောမကျလိုက်တဲ့စဉ်းစားကြည့်တာပါငင်းကြိုင်းရောမလုံနိုင်ပဲနဲ့ဘယ်တော့မှတူတက်ဝင်မရနိုင်ဘူ
းနောက်တစ်ခုကဖွဲ့စည်းပုံပြင်ဆင်ရေးအသိခက်အောင်လုပ်ထားတယ်ပေါ့လေလွှတ်တော်မှာမဲစနေနဲ့သွားမယ်ဆိုရင်ဒါ့ပေမဲ့လူလူဆန္ဒခိုင်ပွဲလုပ်ပြီးတော့ဒီဟာကိုလုပ်သိမ်းနိုင်တယ်ဘာညာဆိုတော့အလားတူတစ်ခုလဲထောက်ပြကြတာရှိရတယ်ဥပဒေပညာရှင်တွေကဆိုတော့အဲ့ဒီဟာအထိလုံမဲ့အခြေအနေရောဗမာပြည်မှာပြေးပါမလားဗျာ
လူလူဆန္ဒခိုင်ပွဲနဲ့တော့ယူသိမ်းမှုတော့မဖြစ်ဘူးလူလူလူရှာမှုနဲ့ယူသိမ်းမှမရဘူးလူဆန္ဒခိုင်ပွဲလုပ်ခွင့်ပြေးပါဘူးမဟုတ်ဘူး
လူလူလှုပ်ရှားမှုကိုတော့စစ်တပ်ဘက်ကခွင့်ပြုပါမလားဆိုတာလေမေးစရာဖြစ်လာတာပေါ့
ဖြစ်လာတယ်သို့တော်လည်းပဲသူ့အဖွဲ့အစည်းအပြောင်းလဲဖြစ်တာဟာအာဏာရှင်ကြီးအလိုကျနဲ့ဖြစ်သွားတာမဟုတ်ပါဘူးအာဏာရှင်ကြီးရဲ့အလိုဆန္ဒကိုဆန့်ကျင်ပြီးဖြစ်သွားခဲ့ကြတာဒီအဲ့လိုကျွန်တော်တို့စဉ်းစားမှာဖြစ်ပါတယ
်နောက်တစ်ခုကျွန်တော်နမူနာနှိုင်းရှင်ပြီးတော့လူတွေတော်များများနှိုင်းရှင်ပြောကြတယ်ဒီစစ်တပ်ရဲ့ကြီးစိုးမှုကနေပြီးတော့တဖြည်းဖြည်းဒီမိုကရေစီအသွင်ပြောင်းသွားတဲ့အထက်မှာအင်ဒိုနီးရှားမူလနဲ့နှိုင်းရှင်ပြီးပြောကြတာလည်းရှိကြပါတယ်။ဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥအောင်ထုကဘယ်လိုနှိုင်းရှင်သုံးသပ်လုပ်ရလဲ
။အင်ဒိုနီးရှားမူလကသူ့အဖွဲ့အစည်းအခြေခံပြောင်းသွားတာ။အင်ဒိုနီးရှားမှာအဓိကမီဒီယာတွေဖိနှိပ်မှုတွေတက်လာတဲ့အခါမီဒီယာတွေဘက်ကဝိုင်းရက်ကြတယ်။အဲ့တော့အင်ဒိုနီးရှား Legal Foundation ဆိုတာရှိရဲ့နောက်ကအများကြီးဘယ်ကင်ပြလိုက်တယ်။ဒီ pressure နဲ့အင်ဒိုနီးရှားပြောင်းသွားတာ၊ယူပြောင်းသွားတာမဟုတ်ဘူး။အနာရှင်ကသူကတူကသဘောကျလို့အဲဒါရင်းနှောက်ဆုပ်ပြီးရတာမဟုတ်ဘူးလူလူကတိုက်ပြီးတော့ယူလိုက်တာဖြစ်တယ
်မြန်မာပြည်မှာလည်း88တုန်းကတော့တိုက်ခတ်ရတာပဲနောက်ပြီးတော့မီဒီယာမြန်မာပြည်ကမီဒီယာကရောအင်ဒိုနီးရှားမီဒီယာနဲ့ပဲလို့ကွဲလွန်နေလို့ခင်ဗျပြည်တွင်းမီဒီယာကိုပြောတာလားနိုင်ငံတကာမီဒီယာကိုပြောတာလားမသိဘူ
းပြည်တွင်းမီဒီယာလေ
ဟာ
ပြည်မှာမီဒီယာကြီးပြဿနာတက်သွားတဲ့အခါကျတော့မီဒီယာတွေဘက်ကလူလူကရက်တယ်နောက်ပြီးတော့ဒီဥပဒေဖွယ်ကြီးတွေရက်ပြီးတော့လူလူလှုပ်ရှားမှုဖြစ်သွားတယ်။အဲဒီမှာအဓိကကြောင်းလဲဖြစ်သွားတာလေ
။ဆိုတော့နောက်ဆုံးအနေနဲ့ မြန်မာပြည်မှာဖွဲ့စည်းပုံအခြေခံဥပဒေကိုမပြောင်းလဲရင်တိုင်းပြည်တိုးတက်စရာစစ်တိုးစရာဘာမှလမ်းမရှိဘူးဆိုတော့ဖွဲ့စည်းပုံပြောင်းလဲနိုင်မဲ့အဆင့်လျော်ဆုံးလူထုရဲ့စစ်မစဒီဝဲနဲ့ပြောင်းလဲနိုင်မဲ့နေရာရှိပါသေးရဲ့လား
ရှိတော့ဗျာဒီအခုပြေးလာတဲ့အချိန်ကြီးကိုခြံပြီးတော့ပထမတစ်ချက်ကအဆောင်ရှိဖွဲ့စည်းပုံအခြေခံဥပဒေရှိနေတဲ့ကာလပတ်လုံးဘာလို့ဘဝကိုအရုပ်ပြောင်းစုတစ်ခုဘောဘေတော့မကောင်းဘူးဆိုတော့ရှင်းရှင်းနားလည်လက်ခံဖို့လိုပါတယ်ဒုတိယချက်ကကိုလူချင်းနဲ့စရေပြောင်းဖွဲ့စည်းပုံကပါလေကိုပြည်နယ်တွေလူချင်းနဲ့ပြည်နယ်ဖွဲ့စည်းပုံခြေခံဥပဒေကပါလေအဲ့ဒီဖွဲ့စည်းပုံခြေခံဥပဒေကိုကကိုပြင်ဆင်ရေးဆွဲလှုပ်ရှားမှုအားကောင်းပေါ်လာကြည့်တမ်းပါနိုင်ငံတကာကြည့်နေပါပြောင်းလဲဖြစ်လာမှာပ
ါဒါမဲ့ဒါပြောင်းလဲမှကိုပြည်ထောင်စုကောက်မယ်တိုင်းပြည်ကောက်မယ်ကိုယ်တော်လည်းအကျိုးရှိမယ်ဆိုရဲအစီမျိုးအထူးသဖြင့်ဒီစစ်တပ်ဘက်ကဒီလိုအစီမျိုးဝင်လာဖို့တော့အရေးကြီးတာပေါ့အဲ့ဒါကိုဖြစ်နိုင်ပါမလားအခုတည်းကတော့ဝင်လာဖို့မရသေးဘူးဆိုတဲ့သဘောပေါ့အဲ့ဒီအစီမျိုးစစ်တပ်ဘက်မှာ
တကယ်တကယ်ကြတော့အခုအချိန်နဲ့ဒီကိုဒေါ်ဆန်းစစ်ကြီးကပြောရင်မကောင်းပါဘူးဒါပေမဲ့တိုင်းပြည်နာလုံးအကြီးတို့ပြောတာပါစစ်အာဏာရှင်တွေကိုကာကွယ်ပေးနေသေးလို့ပါအဲ့ဒီတစ်ချက်ကရှေ့မှာတက်ပြီးတော့ဖန်နေလို့ပါအဲ့ဒီအချိန်ကြီးတာမရှိတော့ဘူးဆိုရင်စစ်တပ်ကအာဏာတည်ရေးကဒီကုန်းထုတ်စီရများစွာရှိလာပါဘူ
းလောလောဆယ်မှာတော့ဒေါန်ဆန်းစုကြည်နေရာမှာအစားထိုးမဲ့လူကအတော်လေးရှာတယ်လို့တော်တော်များများကစုံစမ်းကြပါတယ်ဥုံထုဘယ်လိုသဘောလဲခေစားဝေးရော
အဲ့ဒီအတွေးခေါ်အဝမှားနေတာလားကျွန်တော်တို့တိုင်းပြည်သွားမယ်လားညောင်းကဒီဘောင်းဝါရမဟုတ်ဘူးမှန်ကန်တဲ့လူ့အဖွဲ့အစည်းတစ်ခုမှရှိတဲ့ရှိရတဲ့ဒီနေ့ကောင်းနဲ့ဝစီဝအခြေခံဥပဒေကောင်းတရက်ကိုရှာဖွေရမှာဖြစ်တယ်။လူကောင်းလူတော်ကဒုတိယနောက်ကလိုက်မှာဖြစ်တယ်။အဲတော့စနစ်ကောင်းအောင်မှာလူကောင်းတွေပေါ်လာတယ်။ဒီလိုစဉ်းစားဖို့လိုပါတယ်
။သောရရှိမခင်ဗျာကြားခဲ့ရတာကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နဲ့ပတ်သက်ပြီးတော့အဆိုးရွားဆုံးနဲ့အခက်အခဲဆုံးအခြေအနေဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့အခြေအနေရရကိုထဲထဲဝင်ဝင်နဲ့အလားအလာဘယ်လိုရှိနိုင်လဲဆိုတာကိုနားလည်သဘောပေါက်နိုင်ဖို့အတွက်တင်ပြလာရတာဖြစ်ပါတယ်လို့ပြောကြရင်ဒီတစ်ပတ်အစီအစဉ်ကိုဒီမှာရင်ညီကုန်းချုပ်လိုက်ပါခင်ဗျာကျေးဇူးတင်ပါတယ
်ဦးကျော်စံနာအစီအစဉ်တင်ဆက်တဲ့မြမရေးတုံးသက်ချက်အစီအစဉ်ကို VOA website ဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ဖတ်ရှုနိုင်ကြပါတယ်ရှင်အခုတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်မှာပါမယူဝင်းထွန်းကဘာရီယုံကြည်တယ်လဲဆိုတာနားဆင်ကြရမှာပါရှင်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ
်။မင်္ဂလာပါရှင်။ကျမကတော့အသက်ရှင်တဲ့ဖျားကိုကူးကွယ်တဲ့ခရီးရန်ဘာသာဝင်တူဖြစ်ပါတယ်။ဒီနေ့သူယုံကြည်ရာစီစဉ်မှာကျမဘဝတစ်လျှောက်ယုံကြည်တာတွေထဲကအချက်တစ်ခုကိုပြောပြချင်ပါတယ်။အဲ့ဒါကတော့ကိုယ့်ကိုယ်ကိုဦးစားပေးတဲ့ self center ဖြစ်နေတဲ့စိတ်ကလေးကိုအများနဲ့ညှိနှိုင်းနေထိုင်နိုင်ရန်အလုံးမှာပဲဖြစ်ဖြစ်ဘဝမှာပဲဖြစ်ဖြစ်ပိုပြီးပျော်ရွှင်အောင်မြင်နိုင်တယ်ဆိုတဲ့အကြောင်းပါပဲ။အများနဲ့ညှိနှိုင်းနေထိုင်မှုအနုပညာလို့ပြောရင်လည်းရမယ်ထင်ပါတယ်။ဂီတဒူရီယာတခုကိုတီးတဲ့အခါမတီးခင်ကျိုးညိအတန်ဆန်းကြရပါတယ်လူဘဝကလည်းဒီလိုပါပဲအထူးသဖြင့်အလုတ်ခွင်ထဲမှာတစ်နေ့အနည်းဆုံး၈နာရီလောက်အလုတ်တူတူလုပ်ကြရတဲ့လုပ်ဖို့ကံတွေဆိုရင်လဲအစင်မပြေတဲ့ပြဿနာလေးတွေဆိုတာအများကြီးရှိနေမှာပါနှစ်ဦးနှစ်ဖက်ညှိကြနှိုင်းကြဖြေးလျောင်ဖြေးရှင်းနိုင်ကြရင်အဲ့ဒီအလုတ်ခွင်ကပျော်စရာကောင်းလာနိုင်ပါတယ်ကိုကတော့မွေးကလေးကဒီလိုပဲမပြောင်းတတ်ဘူးမပြင်ကျင်ဘူးဆိုတဲ့လူမျိုးရှိလာရင်ခဲခဲတွေကပိုပြီးတော့ကြီးလာနိုင်ပါတယ်ဒီနေရာမှာအရေးကြီးတဲ့အချက်တစ်ခုကိုဝေမျှချင်ပါတယ်အဲ့ဒါကတော့နားထောင်နိုင်တဲ့နားလည်ပေးနိုင်တဲ့အရေးချင်းပါပဲကျမဘဝရဲ့ကျမရဲ့ဘဝတစ်လျှောက်အလုတ်ခွင်နဲ့ပညာရေးလူမှုရေးတိုင်းဝန်ကရခဲ့တဲ့အတွေ့အကြုံတွေအရနားထောင်ပေးနိုင်တဲ့အရေးသွေးဟာတက်အရေးကြီးပါတယ်။ Louis Piojanaga, Mialain, to pack up your own, Namu and I'm set up, Pare. Midazuboa male, Gilobabe. Twain dying with Chitney Mello. Nibo nine book, Lurechini regard of Yeshine, Mava. Nine and nine and Hale, Midazu de Zulobabe. Pine Pima Madure de Darima. Quavia in Jim Mood, the Louis Tonson in Nedru. Supounded Hindari, Diana Milumuri Jarema. The bomb to the Pietanari, Tana and Mini are a meloema to Shinimala. Dawole, Sound Joe Nidolo, bear you short in a low in patient jarmava. Dazamulo, Lu Dangama, the Hazara Pipo. He nice our young Murine. She shot behind Jamme solution. Pietana to Romeo, Pile on Pishin and Jamme, young Chibare.
เจซุตมาเลยครับอภิเษกเขียนเสร็จนี้แหละตูยงจียากันณอถั่วบลูอาจารย์อย่าမျိုးมาမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ burmese@vonews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
Kulu view a prayta de yongjia si singu, tin sani de tu yongjia ganama, pawin swinu tabule, tamma, peko varishe, view im yamawai si singu, Washington disigani, dayai tin sani bare, tomaru ye si singu, lightometer, nesed li, nesanga, tonsa nikanile, pen you, nasin aimare, view im yamawai yotan si singu ro, yamasanoje, nyani, quinanayani, quinanai quema, nesin tin sani varishe, Aku Jamaru VOA Mimabaye Jadabrini in the King Seasingo Facebook Samyan Apti VOA Burmese News Kanile Daya Nasin and Javarish Akura Drain Tinto Seasingo Tinsapo Che Galbabi Ujos and Naga Yopyamabash
Reza Tinto Yis Hanya Samda Chanya Muara Go Mini Lunjong Yi Tanati Danya Siya အလုပ်တော်စီမံမှာဘလူးနေရာကကွယ်ပြောကြားသွားရပါတယ်ခလုံးခွင့်ရလို့သူတွေအထောက်ထားမဲ့ရှေ့ပြောင်းလာသူတွေကိုဘယ်လိုပုံစံနဲ့ထိန်းသိမ်းဆက်ဆံနေတယ်လဲဆိုတာရဲ့ဒီနေဆက်အခြေအနေဟာသမ္မတ်ထရမ့်အရေးပေါ်အခြေအနေကြေညာရလောက်အောင်ဖြစ်နေရလားဆိုတာတွေနဲ့ပတ်သက်ပြီးတော့အမိမြေလုံလုံကြီးဝန်ကြီးနဲ့အောက်ခွန်နဲ့နေဆက်ကကွယ်အကြီးအကဲတွေကိုလွှတ်တော်ကိုယ်စားလှယ်ကမေးမြန်းခဲ့ရတာ ကျွန်တော်တို့ကအရေးပေါ်ကြီးညာရဲ့ကိစ္စကိုပယ်ချသင့်မသင့်ထွက်လွတ်တော်ကမဲမခုတ်ကင်ပြုလုပ်ခဲ့တာဖြစ်ပြီးနောက်ပါမှမဲခွဲဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုကမနစ်ကနဲ့ဆိုင်ရင်ပြည်ပဆွေးနဲ့ကုန်ပမာဏတော်များများများပြခဲ့တဲ့အတွက်ကြောင့်ကုန်သွယ်ရေးလုံငွေပြမှုဟာစွန့်ရင်တင်လာအောင်မြန်မာနေပါတယ်။သမ္မတဒေါ်နယ်ထရမ့်အနေနဲ့အခုလိုသွင်းကုန် ပမာဏစင်းုံထက်ကုန်ပမာဏကွာမှုကိုကျုံသွားစေဖို့အတွက်ကုန်သွယ်ရေးဆိုင်ရာမူဝါဒတွေချမှတ်ခဲ့ပေမဲ့ဒီလိုလုံငွေပြမှုများပြလာတာဖြစ်ပါတယ်။ကုန်သွယ်ရေးလုံငွေပြတာများပြတဲ့အတွက်တိုင်းပြည်စီးပွားရေးကိုထိခိုက်စေနိုင်တယ်လို့ကြွင့်ကြင်သူတွေကပြောကြပါတယ်။သမ္မတထရမ့်အနေနဲ့တရုတ်စင်းုံတွေပေါ်ခွန်တိုးမြင့်ကောက်ခံတာပြည်ပကအလူမီနီယံသံမဏိတွေပေါ်ခွန်တိုးကောက်တာတွေလုဆောင်ခဲ့ပေမ
တယ်။သတင်းချင်းချုပ်ကိုဥကြောဇန္တန်ကပြောပြသွားတာပါ။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Jimmy Cook ပါရှင်။ကြာသပတေးနေ့နနေ့ခင်းအစည်းအဝေးကိုနားဆင်ခဲ့ကြတဲ့ကဘာတလွားက VOA သောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.